ကျောင်းစီတက်နဲ့ဒေတာခန်ချင်းကာကွယ်ရေးစီဒီအက်စ်တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်တွေကတချို့နေရာတွေမှာတော့တယ်လီဖုန်းလိုင်းတွေပြတ်တောက်နေတယ်လို့မြို့ခံတွေကပြောပါတယ်။အင်တာနက်လိုင်းတွေကတော့ပြတ်တောက်နေတာလနဲ့ချီပြီးတော့ကြားနေပါပြီ။
အဲ့ဒီဒေသပတ်မှာဒီကနေ့အထိလဲတိုက်ပွဲတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကြကြသိမ်းပြောပြပေးပါရှင်။ချင်းပြည်နယ်မင်းတပ်မြို့နယ်မှာတယ်လီဖုန်းဆက်သွယ်မှုခက်ခဲပြတ်တောက်နေတာတပတ်နီးပါးရှိနေပြီလို့ဒေသခံတွေကပြောပါတယ်။မင်းတပ်ကနေမတူပီဘက်ကိုစစ်တပ်အင်အားပြင်းလာတဲ့မက်လာ၂၆ရက်နေကလေးကဆလို့ဖုန်းလိုင်းတွေမကောင်းမဲ့ဖြစ်နေတာလို့မင်းတပ်မြို့ကကိုမုံနိုး
ပြောတော့သူဖုန်းလိုက်ကဥမာမနေ့ကမိတယ်ညနေမမိဘူးအဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်အင်တာနက်လိုင်းကတော့လုံးဝမရတာဒီစတော့ကြပါဘူ
းမင်းတက်မျိုးထဲမှာသူပြောသလိုပဲဖုန်းဆက်သွယ်ခေါ်ဆိုဖို့ခက်ခဲနေတယ်လို့မင်းတက်မျိုးအနောက်ဖက်ကျန်းဒေသတချို့မှာတော့ဖုန်းလိုင်းတွေလုံးဝတက်တော့နေတာပါအထူးသဖြင့်စစ်ကောင်စီတပ်တွေတွာလာနေတဲ့မင်းတက်မတူတီလမ်းတချို့မှာဖုန်းလိုင်းတွေထပ်ခံထားရတယ်လို့ဒေသခံတွေကပြောပါတယ်အင်တာနက်လိုင်းတွေအရိပမာကျက်တောက်နေတာလားနဲ့ချီကြားနေပါပြီ။ဒါနဲ့ပတ်သက်လို့ချင်းနိုင်ငံရေးဒေသသူကိုထောင်ကအခုလိုပြောပါတယ်
။တော်တော်လေးစိတ်ဆက်ခံရတာပေါ့နော်။တော်တော်လေးအထင်အားဖြစ်တဲ့အမှုတွေရှိတယ်။အခုတစ်ခါလဲသူဒီမင်းသက်ကနေမြန်မာပြည်ကိုစီးရအချီချင်းခုတဲ့သူတို့ကိုတွားနေရဆိုအာဝူပြန်ပြီးတော့အတိုက်ခိုက်ခံရမှဆိုသူကထိတ်ကပ်ပြီးသားသူတို့အချီမနာရအောင်ဆိုပြီးတော့ဒီစက်တွေလိုင်းအင်တာနက်လိုင်းအပြင်အခုစဉ်ပုံလိုင်းတွေသူပတ်လုပ်တယ်
။တယ်လီဖုန်းအင်တာနက်လိုင်းကျက်တောက်ခံထားရတဲ့အတွက်ဆက်တူရေးလိုင်းနဲ့ချိတ်ဆက်လုဆောင်နေတဲ့လုပ်ငန်းတွေအထက်တွေ့လာတယ်လို့ကုထော်ကပဲဆက်ပြောပါတယ်
။အွန်လိုင်းကနေအလုံးလုံးတွေ့လို့ရောဒီဆုံးအတုံးပြပြီးတော့ဒါစီပွဲကူတန်းရောင်းဝယ်တဲ့လူတွေအများကြီးသာရှိတယ်လေ။ဒီလိုင်းတွေဒါဖျက်ဖောက်ခံရရင်တော့သူတွေလုပ်ငန်းတွေပြီးတော့ရက်တန့်သွားမဲ့အလားအလာကြီးတုံ့လာမှာပေါ့နော်
။အခုလိုမျိုးဆက်တူရေးတွေပြတ်နေလို့ဒေသခံတွေအခက်အခဲရှိနေချိန်မှာနောက်ထပ်အခက်အခဲတစ်ခုကတော့အစားအသောက်တွေကိုအကန့်အသတ်နဲ့ပဲမင်းတက်မျိုးရဲ့ကိုတည်ဆောက်နိုင်တာဖြစ်ပါတယ်။မင်းတက်မျိုးကံတွေအနေနဲ့စနေခါရီကိုအကန့်အသတ်နဲ့တည်ဆောင်ခွင့်ရတဲ့အချိန်ဒီကိုတော့ကိုမုံနိုးကအခုလိုပြပြပါတယ်
။ဟိုအကန့်အသတ်နဲ့ပဲတည်ခွင့်ပြုရအောင်နော်။ဒီမကာရီဆိုတဲ့သူတို့အရက်ပြရအောင်နော်။အဲ့ဒီလည်းတည်ခွင့်မပြုဘူး။ဒါကြီးတခြားစားပေါက်ကုံတွေစမ်းစီစားချစ်ခံစားပေါက်ကုံပေါ့နော်။အဲ့မျိုးတွေလည်းသူအကန့်အသတ်နဲ့ပဲတည်ခွင့်ပြုတယ်
။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာတော့တိုက်ပွဲတွေဒီကနေ့မတ်လ29ရက်နေ့ထိဆက်ပြီးရှိနေပါတယ်။မင်းတက်မျိုးတွေကဘူမူဟာရှိန်ရေကန်ကြီးနဲ့မင်းတက်မတူပြီးကားလမ်းပေါ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ CDS မင်းတက်အဖွဲ့ရဲ့ပြန်ကြားရေးဖွဲ့ဝင်ဆလိုင်းရောမန်ကပြောပါတယ
်မင်းတက်မျိုးပေါ်မှာလည်းဒီနေ့မနေ့တိုက်ပွဲဖြစ်သွားတယ်မျိုးပေါ်ဘူမူဟာရှိန်ရေကန်လို့ခေါ်တယ်ပေါ့နော်အဲဒီရေကန်ကမှဒီကောင်ပြန်ပြင်ကြတယ်ဒီနေရာကိုလုံခြုံရေးယူပေးနေတဲ့ဆက်ကဖြစ်တယ်မနေ့ကသွားပြတာဆက်ကသာစုတီစုတန်ရရလို့ပြောတယ်ဒါတမဒီလမ်းမှာပဲဒီစစ်ကောင်စီရင်တန်းကိုနော်ရင်တန်းရှိရလာလို့ရှိသေးတယ်ပေါ့လေအဲ့ဒါတက်ခိုက်တာပေါ့ဒီနေ့မနေ့ပေါ့နော်စစ်တပ်ဝင်ဒီမှာဟိုမိုင်းပစ်လာတော့တိုက်ခတ်တာပေါ့နော်အဲ့လိုလောက်ကမှစကစစေ9ရောင်တော့ကြာဆုံးနေတယ်ပြောရခင်ဗျ
မကွေးတိုင်းကျောက်ထူးမြို့ကနေမင်းတပ်မျိုးကိုရောက်လာတဲ့တင်ကားလစီနဲ့ကားစီ80ကျော်ပါတဲ့စစ်ကောင်စီရင်တန်းဟာမတူပီမျိုးကိုမလ25ရက်နေ့ကစပြီးစစ်ကြောင်းချီသွားနေတာဖြစ်ပြီးဒန်းကျော်တစ်လျှောက်မှာCDF မင်းတပ်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်နေတယ်လို့သူကပြောပါတယ်။စစ်ကောင်စီတပ်နဲ့မင်းတပ်ချင်းတော်ကိုရေး CDF အဖွဲ့တွေကြားတိုက်ပွဲကြောင့်ဒေသခံရောသားတောင်းချီစစ်ဘေးလူရာတိမ်းရှောင်နေကြရတယ်လို့မင်းတပ်စစ်ဘေးဆောင်ကော်မတီဝင်တွေကပြောပါတယ်။ချင်းပြည်နယ်အတွင်းမင်းတပ်ကံပက်လက်မတူပီဟာခါထန်တလန်ဖလန်တီတေစတဲ့မြို့နယ်တွေမှာတိုက်ပွဲတွေရှိနေပါတယ်ခင်ဗျာ။